မြန်မာနိုင်ငံမှာလှတ်တလို့တရင်ပတ်တွေအတွင်းအကြမ်းဖက်မှုတွေတိုးလာပြီးတော့အရက်သားအများအပြားသေဆုံးခဲ့ရတဲ့အပေါ်ကုလသမဂ္ဂကအပြင်းထန်ဆုံးပြစ်တင်ရှုံချလိုက်ပါတယ
် We condemn in the strongest terms the escalation of violence that has led to heavy civilian casualties in the country in recent weeks
ရှခိုင်ပြည်နယ်မောင်တော်နဲ့ရှမ်းပြည်နယ်လာရှိုးတို့မှာပေါ်ပေါက်နေတဲ့တိုက်ပွဲတွေကနေတင်းရှောင်မှုကြိုးပမ်းကြတဲ့အရက်သားတွေတပ်ဖြတ်ခံနေကြရတယ်ဆိုရဲဆိုရင်ဇာတဲ့ရင်တွေကြားနေရပြီးဒီဖြစ်ရတွေဟာပြင်းထန်လာတဲ့ပဋိပက္ခတွေကြားဆိုရင်ဇာအလွန်ကောင်းတဲ့အခြေအနေတရားဖြစ်သလိုတန်းနဲ့ချီတဲ့ပြည်သူတွေဟာစစ်ပွဲကြားကအမြေစာပင်ဖြစ်ကြရတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရုံးလက်ထောက်ပြောခွင့်ရဖာရန်ဟတ်ကသိစတဲ့ရင်စာရှင်းလင်းပွဲမှာပြောဆိုသွားတာပါအရက်သားပြည်သူတွေရဲ့အသက်အိုးအိမ်စီးဆင်းတွေကိုကာကွယ်ရမယ်ဆိုတဲ့အပြည့်ပြည့်ဆိုင်ရာလူ့အခွင့်အရေးဥပဒေကိုပဋိပက္ခမှာပတ်ဝန်းပတ်သက်သူအားလုံးလေးစားလိုက်နာကြဖို့လဲကုလကတိုက်တွန်းတော့ပါတယ်လူသားချင်းစာနာမှုအကူအညီတွေကိုပေးခင်စွာပေးပို့နိုင်အောင်အရေးတကြီးခွင့်ပြုပေးတဲ့လို့လဲပြောခွင့်ရသူကတိုက်တွန်းတောင်းဆိုတော့ပါတယ်မြန်မာနိုင်ငံတွင်းမှာစီးပိပခါတွေကြောင့်အချိန်နှေးတွေပုံမဆိုးရလာနေတဲ့အတွက်ကလေးငယ်6တန်းအပါဝင်လူသားချင်းစာနာမှုအကူအညီလိုအပ်သူက 18.6 တန်းရှိတယ်လို့လဲပြောခွင့်ရသူကနေ့စဉ်သတင်းစာရှင်းလင်းပွဲမှာပြောကြားတော့ပါတယ်အကူအညီတွေအဲ့ဒီလောက်ထိလိုအပ်နေပေမဲ့လို့2024လူသားချင်းစာနာထောက်ထားမှုလိုအပ်ချက်နဲ့တုံ့ပြန်ရေးစီမံချက်အတွက်လိုအပ်နေတဲ့ရမုံငွေဒေါ်လာ964တန်းမှာ214တန်းသာရရှိထားတယ်လို့လည်းပြောကြားသွားပါတယ်